ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေကိုဗစ်ကာလစာဝတ်နေရေးအဆင်ပြေစေဖို့ဒုတိယအကြိမ်အဖြစ်ငွေသားထောက်ပံ့ကြေးပေးဖို့အစီအစဉ်အတွက်မြို့နယ်အလိုက်စီးရင်ကောက်ယူမှုတွေပြုလုပ်နေတာမှာဘယ်လိုစီစစ်ဆောင်ရွက်နေသလဲဆိုတာကိုပြောပြပါမယ်ကျွန်မအိမ်သနာထုံးပါCOVID-19 ကပ်ရောဂါအကျတဲ့ကာလမှာပြည်သူတွေစားဝတ်နေရေးအဆင်ပြေစေဖို့အတွက်အစိုးရကပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေနဲ့ဒုက္ခသည်စခန်းတွေမှာရှိနေကြတဲ့သူတွေအတွက်ငွေသားထောက်ပံ့ကြေးကို3000ကနေ4000ကျပ်သတ်မှတ်ပြီးထောက်ပံ့ပေးဖို့စီစဉ်နေပါတယ်။ရခိုင်ပထမတချိန်ထောက်ပံ့ရိတ်ခါဝေခဲတုန်းကစီရင်အရာပုံမှန်ဝင်ငွေမရှိတဲ့အိမ်ထောင်စုအရေးအတွက်က4တန်းနီးပါးရှိတဲ့အတွက်ဒီစီရင်ကိုအခြေခံပြီးပုံမှန်မှန်ကန်တဲ့အချက်အလက်တွေရနိုင်ဖို့ထွေထွေအုပ်ချုပ်ရေးဦးစီးဌာနနဲ့ထိတ်ဆက်ဆောင်ရွက်နေတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစောထီကပြောပါရယ်။နိုင်ငံတော်ရဲ့ဘတ်ဂျက်အလဟတ်တမဖြစ်စေဖို့အတွက်စားဝတ်နေရေးအခက်အခဲရှိနေပြီးမဖြစ်မနေထောက်ပံ့ပေးဖို့လိုအပ်တဲ့သူမျိုးကိုသာရွေးချယ်ပြီးစီစစ်ကောက်ယူနေတယ်လို့ရန်ကုန်တိုင်းလှိုင်သာယာမြို့နယ်အနောက်ပိုင်းအုပ်ချုပ်ရေးမှူးဦးနေမင်းထွန်းကပြည်ရွေးကိုပြောပါရယ်။ဒါမှမဟု
တ်တချို့လည်းနိုင်ငံတော်ရဲ့ထောက်ပံ့မှုကိုအမှန်တကယ်လိုအပ်တဲ့လူတွေရှိတယ်လို့နိုင်ငံတော်ထောက်ပံ့မှုတွေဟာလူချင်းတဲ့လူတွေရှိကြတယ်ကြာ
ဟုတ်ကဲ
့ဒီတော့ဈေးခါထောက်ပံ့မှုတွေကတော့ဟာဆန်းဖြစ်ပြီးဟာဘယ်တပိတ်တာလို့တော်တပိတ်တာနဲ့တရားတော်ညာလိုက်တယ်ဒီခုချိန်မှာဟာသူတို့ကြားမိတဲ့အဲ့အကြောင်းတွေကတော့သူတို့လူချင်းထောက်ပံ့မယ်ဆိုတဲ့အတွက်ဒီပုံမှာလူချင်းနဲ့ဒီသားကြီးတွေမလို့ဖက်နဲ့လူချင်းနဲ့ဒီလိုရှိတာလဲဆိုတဲ့အနေထားလေးတွေရှိပါတယ်ဒါလေးတွေကိုကျွန်တော်တို့အနေနဲ့အသက်နိုင်ဆုံးတာကျေးဇူးပြုတော့ဆောင်ရည်ရရှိပါတယ
်။မင်္ဂလာတောင်ညွတ်မြို့နယ်မှာတော့အရင်အခြေခံစားတောက်ကုန်လေးဝေပေးတုန်းကရှိတဲ့စည်ရင်းအရာအထောင်စုပေါင်း 4,600 ကျော်ကိုအခြေခံပြီးစည်ရင်းပြန်ကောက်တဲ့အခါအခုငွေသားထောက်ပံ့ကြေးအတွက်ပေးဖို့လိုအပ်တဲ့အထောင်စုပေါင်းက 5,000 ကျော်ရှိတယ်လို့မြို့နယ်အုပ်ချုပ်ရေးမှူးကပြောပါရယ်။စည်ရင်းကောက်ယူရမှာအုပ်ချုပ်ရေးမှူးတွေဘက်ကကြုံတွေ့နေကြတဲ့အခက်အခဲတွေနဲ့ပတ်သက်လို့ရန်ကုန်တိုင်းမင်္ဂလာတောင်ညွတ်မြို့နယ်အုပ်ချုပ်ရေးမှူးဦးအောင်ဝင်းကအခုလိုပြောပြပါရယ်။
ကျွန်တော်တို့ကစီရင်ကောက်ယူဖို့အချိန်လေးပေးပြီးတော့မှဆောင်ရွက်ခဲ့ပါတယ်။အဲလိုကောက်ယူတဲ့အချိန်မှာအဲလိုဒီလာပြီးရောရေတကယ်မြေပြင်ရပ်ကွက်ထဲမှာလည်းပဲကောက်ယူတဲ့အချိန်မှာဆက်သွယ်လို့မရတာမျိုးတွေရှိတယ်။နောက်တကယ်ရပ်ကွက်ထဲမှာမရှိဘူး။နောက်စီရင်ကောက်ယူတဲ့ဆိုတဲ့အတန်ကြားပြီးတဲ့နောက်ပိုင်းကမှကာမသူပြန်ရောက်လာပြီးတော့သူတို့လည်းဒီမှာတတ်မှတ်ထားတဲ့ချက်တွေနဲ့ညီတာစီရင်နဲ့ကိုထည့်ပေးပါပါညာဆိုတဲ့အခါကျတော့ကျွန်တော်တို့မှကျတော့စီရင်ကအများကြီးအပြောင်းအလဲလုပ်နေလို့ကမရနိုင်တဲ့အနေအထားလေအဲ့တော့အဲ့ဒီကမျိုးလေးအခက်အခဲလေးတော့ရှိပါတယ
်ဒီလိုထောက်ပံ့ကြေးအတွက်စီရင်ကောက်ယူရမှာအမှန်တကယ်လိုအပ်နေသူတွေဖြစ်မဖြစ်ဆိုတာကရက်ကွက်ရဲ့ဆဲအိမ်မှုတွေနဲ့ရှာအိမ်မှုတွေစီမှာအဓိကတာဝန်ရှိတယ်လို့ရှမ်းပြည်တောင်ပိုင်းအေးသာယာမြို့နယ်အုပ်ချုပ်ရေးမှူးဦးအောင်သူရကဆိုပါတယ်
ကျွန်တော်စီမှာရက်ကွက်အုပ်ချုပ်ရေးအဖွဲ့ကြီးမှာပေါ့နော်ရက်ကွက်အုပ်ချုပ်ရေးအဖွဲ့ကြီးမှာအုပ်ချုပ်ရေးရှိမယ်အုပ်ချုပ်ရေးအောက်မှာယာယီမှုရှိမယ်ယာယီမှုရောက်မှာစိတ်မှုရှိတယ်ဒီနေသားမှာစိန်ကြီးတွေနေတာတော့အတိဆုံးပေါ့။ဘာလဲဆိုတော့စိန်ထဲမှာမှသူပါဝင်အိစိန်မဲကြီးရဲ့နေသားမှာမှဘယ်သူကပဲနေသားရှိတယ်လို့ဒါသူအတိဆုံးပါ။ဒီနေသားမှာကျွန်တော်တို့ကဒီစိန်ကြီးတွေအရှိကြီးရဲ့နေသားမှာအစစ်စစ်အခြေခံတာပေါ့။ဒီအစစ်စစ်အခြေခံလာတဲ့အပေါ်မှာအစိန်ကြီးကအခြေခံလာတယ်ဥပ္ပိဟုတ်ပြီ။ယာယီမှုကထောက်ခံတာ။အဲ့မှာထောက်ခံတယ်ဥပ္ပိရက်ဝဥစုကြီးထောက်ခံတာ။ဒီနေသားကိုကျွန်တော်တို့ကရွေးချယ်ရတယ်
အခုပေးမဲ့ငွေသားထောက်ပံ့ကြေးကိုတယ်လီဖုန်းတွေကနေတဆင့်အွန်လိုင်းပေးမဲ့နဲ့အိမ်ထောင်စုတွေစီကိုတိုက်ရိုက်ရှာအောင်ပေးနိုင်ဖို့စီစဉ်နေတာဖြစ်ပါတယ်။ COVID ကာလငွေသားထောက်ပံ့ပေးမဲ့ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေကပြန်ကျစေသည်။အငှားရင်မောင်း၊ကြပန်းလုတ်သား၊ရီလုတ်သား၊အလုတ်ကျန်းသမား၊ခြံလုတ်သား၊ပုဂ္ဂလိကလုပ်ငန်းတွေမှာလုတ်ကင်နေတဲ့နေစာဒါမှမဟုတ်ယာယီဝင်နဲ့အခြားပုံမှန်ဝင်ငွေမရှိတဲ့အလုတ်သမားတွေနဲ့ COVID ကြောင့်လက်တလုံးမှာအလုတ်လက်မဖြစ်နေတဲ့သူတွေဖြစ်ပါတယ်။ဒါအပြင်လူကယ်ပြန်ဝင်ကြီးဌာနကနေတဆင့်ပရိပခဒေတာမှအိုးအိမ်စွန့်ခွာထွက်ပြေးနေကြရတဲ့ IDP ပြည်တွင်းဒုက္ခသည်တွေကိုလည်းငွေသားကူညီထောက်ပံ့ပေးသွားမှာဖြစ်ပါတယ်။ကျွန်မအိမ်သနာထွန်းမှရန်ကုန်မြို့ကနေတရင်ပြပို့တာဖြစ်ပါတယ်။